ပါဒနာတော်နှစ်2548ခုနှစ်မြန်မာနှစ်1366ခုနှစ်ဒေါ်သလင်းလာပြီကျော်တရက်ခရစ်နှစ်2004ခုနှစ်အောက်တိုဘာလ9ရက်စနေနေ့တော်သလင်းလာပြီကျော်တရက်ဆိုတော့17ရက်အေးအဲ့ဒါဘုန်းကြီးအောင်းမိနေဟုတ်ပါလေမနေ့က10ရက်ပါအောင်းမိနေတာမနေ့က10ရက်မှယောဂီတယောက်လုံးသွားပြီးတော့ကြိုးဝသေးတာဒီမှာတရက်လို့ရေးထားလို့အဲ့တော့ကိုယ်ရဲ့သေးကြတဲ့လူများဖြစ်လိမ့်မလားဆိုပြီးတော့သူရေးတဲ့အချိန်ဖတ်ရတာကိုရင်တို့ယုံငန်းကိုပြောလိုက်ကြနော်သူတို့ရေးတာမှန်သလားမှားသလားအေးဘယ်နေ့ရေးတာလဲအမှန်ကအဲဩတရက်မှုသူတို့က7ရက်ဒါပဲမဲ့လို့နောက်တက်ကခွင်းဘိတ်နဲ့ရောနေတာဟိုလက်ရေးကောင်းလို့မဟုတ်ဟွာจุขันนี้บิเด้หွာจุขันนี้တော့ตางาတွေလဲเตียတွေအများကြီးတွတ်တယ်ရောပေါ့ယောဂီတွေလဲเตียတွေအများကြီးတွတ်တယ်ရောပေါ့ရှင်ရမြတ်စွာဘုရားလက်ထက်ကဝါရင်တရားအထောက်ကြတဲ့ตางาတွေတော့ဝါမจุမီယဟနာဖြစ်အောင်ယဟနာဖြစ်အောင်ဆိုတဲ့အနေနဲ့ကြိုးစားကြတယ်ဖြီးပြီးတော့အခုလည်းအဲ့လိုပဲကြိုးစားကြမှာပါပဲယန္နာမဖြစ်တော့မှပဲတမက်တဖို့ရအောင်တော့ကြိုးစားကြမှာပေါ့လေမြတ်စွာဘုရားရဲ့တရားတော်တွေလည်းနဲ့ကျင့်ကြံပွားများအားထုတ်ရတယ်ရည်ရွယ်ချက်ကဆင်းရဲငြိမ့်ဖို့ဟုတ်တယ်မဟုတ်လားဆင်းရဲငြိမ့်တာကဘာဖြစ်မှဆင်းရဲငြိမ့်မလဲกิเลสาငြိမ်းมาဆင်းရဲငြိမ်းပဲဟုတ်လားโลภะโทสะโมหะกิเลสาတွေရှိနေသမျှဆင်းရဲငြိမ်းมามล่ะငြိမ်းပါဗျာအဲအဲ့ဒီกิเลสาတွေငြိမ်းมาဆင်းရဲငြိမ်းပဲกิเลสาငြိမ်းမှုရာအတွက်กิเลสาကိုပယ်နိုင်မှုလိုတယ်အဲ့ဒီกิเลสาပယ်နိုင်မှုရာအတွက်ခန္ဓာကိုယ်နဲ့စိတ်မှာဖြစ်နေတဲ့သဘောတွေအမှန်အတိုင်းသိဖို့လိုတယ်ခန္ဓာကိုယ်မှာဖြစ်နေတဲ့ရုပ်တွေဟာလည်းဖြစ်ဖြစ်ပြီးပြည့်လို့မတည်မြဲဘူးဖြစ်ပြမပြနှိမ့်ဆက်လို့ဆင်းရဲတယ်ဒီရုပ်တွေဟာပုဂ္ဂိုလ်လည်းမဟုတ်ဘူးတ attva လည်းမဟုတ်ဘူးငါလည်းမဟုတ်ဘူးအသက်ဝိညာဉ်အတ္တလည်းမဟုတ်ဘူးဘာလဲရုပ်သဘာဝပဲထောက်ကန်တောင်းနေလှုပ်ရှားသဘောမျှပဲပူနွေးအေရနောမြပဲယောစီဖွဲ့စီတိတ်တိပုတွဲလုံခဲသဘောမြပဲခဲမှာကြံနာနူးညံ့သဘောမြပဲတဘာဝတရားတွေတဘာဝတရားတွေဆိုတော့လူလားနတ်လားဟမ်လူလည်းမဟုတ်ဘူးနတ်လည်းမဟုတ်ဘူးဘာလဲဆိုတော့တဘာဝပဲရုပ်တဘာဝတွေလှုပ်ရှားတဘာဝရွေရှားသဘာဝတောင်းနှင်းထောက်ကန်တောင်းနှင်းသဘာဝယူစည်းဖွဲ့စည်းသဘာဝခက်မာသဘာဝကြမ်းတမ်းသဘာဝနှူးညံ့သဘာဝတွေပဲအဲ့ဒီသဘာဝတွေကိုဒါဟာသဘာဝတရားတသက်ပဲလို့အမှန်တိုင်းသိမြင်ဖို့လိုတယ်တဲ့အမှန်တိုင်းသိမြင်အောင်အဲ့ဒီရုပ်သဘာဝနာမ်သဘာဝတွေကိုသတိနဲ့စောင့်ပြီးတော့ရှုကြည့်နေရတယ်တတိနဲ့ဆောင်ရှုကြည့်တယ်ဆိုတာတတိနဲ့ဆောင်ပြီးသိနေတာပဲဆောင်ကြည့်လို့ဖြည့်တဲ့အခါကျတော့ဆောင်ကြည့်တဲ့ရှုမှတ်မှုတတိအားကောင်းလာတဲ့အခါကျတော့စိတ်ကဆောင်အကြည့်ကံရုပ်ပေါ်နာမ်ပေါ်မှာတည်ငြိမ်လာတယ်သမာဓိဖြစ်လာအဲ့ဒီတည်ငြိမ်တဲ့သမာဓိဖြစ်လာပြီဆိုလို့ရှိရင်တော့သိပြီတိငိမ့်ခံဖြစ်တဲ့ယုတ်ကို ရုပ်သဘာဝမျှပဲဖြစ်ပြီးပြည့်နေတဲ့သဘောမမြဲတဲ့သဘောပဲသိရစိတ်ကိုရှုပြန်တဲ့အခါကျတော့စိတ်ပေါ်မှာရှုစိတ်ကတည်ငြိမ်နေပြီဆိုလို့ချင်းဩဒါသိတဲ့သဘောမျှပဲပြန်ဝင်တဲ့သဘောမျှပဲအဲ့ဒါလို့သိလာတဲ့ဒီသိတဲ့သဘောပြန်ဝင်တဲ့သဘောဟာလူလည်းမဟုတ်ဘူးနတ်လည်းမဟုတ်ဘူးပုဂ္ဂိုလ်သတ္တဝါလည်းမဟုတ်ဘူးအတ္တအသက်ဝိညာဉ်လည်းမဟုတ်ဘူးသိသဘောမျှတက်တက်ပဲဒီသိသဘောလည်းပဲဖြစ်ဖြစ်ပြီးပျောက်ပျောက်သွားတယ်ဒါကြောင့်မမြဲဘူးမပြတ်ဖြစ်ပြက်သဘောကနှိမ့်ဆက်နေတယ်ဆင်းရဲတယ်ပုဂ္ဂိုလ်သတ္တဝါမဟုတ်ဘူးအတ္တဝိညာဉ်အတ္တမဟုတ်ဘူးအနတ္တအနိစ္စဒုက္ခအနတ္တအဲ့ဒါလို့အမှန်တိုင်းသိပြီဆိုရင်ဒီခန္ဓာကိုယ်ခေါ်တဲ့ယုံနဲ့စိတ်ခေါ်တဲ့နံတရားကိုပုဂ္ဂိုလ်သတ္တဝါငါလို့မစွဲတော့အသိမမှားတော့ပုဂ္ဂိုလ်သတ္တဝါငါလို့အတိမမှားမစွဲတော့ဘူးဆိုရင်ပုဂ္ဂိုလ်သတ္တဝါငါလို့တိမှားမှစွဲမှဖြစ်ပေါ်တတ်တဲ့ငါလိုခြင်းတာဒီပုဂ္ဂိုလ်ကလိုခြင်းတာငါစိတ်ဆိုးတာသူစိတ်ဆိုးတာငါသူတစ်ပါးတည်းသာတယ်ဆိုတော့လောဘဒေါသမာနတွေမဖြစ်လာတော့ဘူးဒီလောဘဒေါသမာနတွေကပုဂ္ဂိုလ်သတ္တဝါယူဆမှဖြစ်တာပုဂ္ဂိုလ်သတ္တဝါလို့မယူဆပဲဒါဖြင့်ရုပ်သဘာဝနာမ်သဘာဝမျှပဲဖြစ်ပြီးပြည့်လို့မမြဲတဲ့သဘောမျှပဲအဲဒါလို့ပိုင်းပိုင်းခြားခြားသိပြီဆိုလို့ရှိရင်တော့ဒီလိုချင်တတ်မဲ့နှစ်သက်ဒေါသမှုထောင်လွှတ်တဲ့ကြွမှုအစရှိတဲ့လောဘဒေါသမာမောနကိလေသာတွေမဖြစ်တော့ဘူးမဖြစ်ရင်ကိလေသာတွေငြိမ်းရင်ဆင်းရဲငြိမ်းရောဒါကြောင့်ဆင်းရဲငြိမ်းမှုရာအတွက်ကိလေသာပင်နိုင်မှုလိုတယ်ကိလေသာပင်နိုင်မှုလိုတဲ့အတွက်ကိလေသာပင်နိုင်အောင်ယုံနဲ့နံရဲ့အရှိတဘာဝကိုအမှန်အတိုင်းသဘာဝမျှသာလို့သိဖို့လိုတယ်အဲ့ဒါလို့သိတာဝိပဿနာပညာဝိပဿနာဉာဏ်အဲ့ဒီအသိရဖို့ရာအတွက်ယုတ်ဖြစ်တိုင်းတတိနဲ့ဆောင်ရှုနေရတယ်နံဖြစ်တိုင်းတတိနဲ့ဆောင်ရှုနေရတယ်ဆောင်ရှုတဲ့အခါမှာယုတ်ကလှုပ်ရှားနေရင်လှုပ်ရှားတယ်လို့ဆောင်ရှုရတယ်ရွေ့နေရင်ရွေ့တယ်လို့ဆောင်ရှုရတယ်တောင်းနေရင်တောင်းနေတယ်လို့ဆောင်ရှုရတယ်ပူရင်ပူတယ်အေးရင်အေးတယ်လို့ဆောင်ရှုရတယ်ဖောင်းရင်ဖောင်းတယ်ပိန်ရင်ပိန်တယ်လို့ဆောင်ရှုရတယ်အဲ့လိုစောင့်ရှုရဲဆိုတာတတိဥစည်းတဲ့စိတ်နဲ့စောင့်ကြည့်ပြီးသိနေတာပဲအဲ့ဒီစောင့်ကြည့်ပြီးသိနေတာကိုပဲရှုတယ်လို့ခေါ်တယ်ဒီတော့အဲ့လိုစောင့်ရှုတဲ့အခါမှာစိတ်အဆူမပါပဲတတိဥစည်းတဲ့စိတ်ကလေးတက်တဲ့နဲ့သိယုံသိယုံသိနေရင်လည်းရတာပဲအဲ့လိုမဟုတ်ဘဲနဲ့အဲ့ဒီအသိလေးပို့ပြီးတော့လေးနဲ့အောင်စူးစိုက်အောင်အားရှိအောင်စိတ်အစိုးလေးကတောင်းနေတောင်းနေတည်နေတည်နေဖောင်းနေဖောင်းနေပိန်နေပိန်နေနဲ့သိုးပေးပြီးရှုလို့လည်းရတာဝိသုရိမေကျမ်းကမှာတော့ပထဝီကတိုင်းရှုတဲ့အခါမှာမြေအဝန်းအဝိုင်းလုပ်ပြီးအဲ့မြေအဝန်းအဝိုင်းလေးကိုစိတ်နဲ့ကြည့ကြည့်ပြီးတော့မှပထဝီလို့စိတ်ကရွတ်ပြီးတော့ရှုလို့ဒီလိုခိုင်းတယ်။ထို့တူပဲတခြားကတိုင်းနေနီလာကတိုင်းပိတာကတိုင်းနေအဲ့ဒါတွေရှုတဲ့ခိုင်းတယ်။အညိုအဝိုင်းလေးလှုပ်ပြီးတော့နီလာနီလာနီလန်လို့အညိုလို့အဲ့ဒါလို့စိတ်ကဆိုးပြီးရှု။ဩဒတာကတိုင်းလှုပ်ပြန်တော့လေအဖြူအဝိုင်းလေးလှုပ်ပြီးတော့အဲ့ဒီအဖြူအဝိုင်းလေးကိုစိတ်နဲ့မျက်စိနဲ့ကြည့်စိတ်ကအဖြူလို့ယောဩဒတော်ဩဒတော်လို့ယောဒီလိုဝိသုရိမကညွှန်ကြားတယ်အဲ့တော့ဒီမှာလည်းပဲဖောင်းကြွတက်လာတာကိုဖောင်းတယ်လို့စိတ်ကလေးကသိလိုက်ရင်သိတာဗရာဏပဲသိရင်ပြီးတယ်ပိန်ကြသွားတာကိုပိန်တယ်လို့စိတ်ကလေးကသိနေရင်ဗရာဏအဲ့ဒါတတိပဌံဝိပဿနာပဲအဲ့ဒါလို့သိယုံသိပြီးတော့စိတ်ကမဆိုးဘဲနဲ့သိယုံလေးသိနေတာနဲ့စိတ်ကလေးကပါဆိုးပေးတာနဲ့ ဘယ်ဟာကပူကောင်းတော့ပြိတ္တတို့စိတ်ကလေးနဲ့သိုးပိရပူကောင်းတယ်ဘာကြောင့်လဲစိတ်အဆူမပါဘဲနဲ့သိုံလေးသိရင်ပေါ့မနေဘူးလားစူးစိုက်ခဲ့လားအဲမစူးစိုက်ဘူးဆိုလို့ရှိရင်စိတ်ခဏခဏထွက်မလားအမြဲတည်ငြိမ်နေမလားခဏခဏထွက်တယ်ဒါကြောင့်ရှုသိတဲ့စိတ်ကလေးအရှုခံဖောင်းမှုပိန်မှုကြွားမှုလှမ်းမှုချမှုပေါ့စူးစူးဆိုင်ဆိုင်ကလေးကတ်ပြီးတီးအောင်လို့ဘယ်သူကကူညီပေးရလဲစိတ်အဆူလေးကကူညီပေးရတယ်ဖောင်းတယ်လို့စိတ်ဆူလေးကကူပိန်တယ်လို့ကူပေးရကြွားတယ်လို့စိတ်ဆူလေးကကူပေးရစိတ်အစိုးလေးကကူပေးလိုက်တော့ရှုသိစိတ်ကလေးကပိုးပြီးတော့တိမသွားဘူးလားသူကပိုးကတ်သွားတဲ့အခါကျတော့အပြင်းထွက်မနေဘူးလားအပြင်းလွင့်နေတယ်ဒါကြောင့်မလို့စိတ်အစိုးပါရင်မှားတယ်လို့တချို့ကပြောကြတယ်လေသိုံသိရင်တော်ပြီတဲ့အဲ့ဒါလို့ပြောတဲ့ပုံကိုယ်တွေတကယ်အာထုတ်ဘူးလို့လားအာမထုတ်ဘူးလို့လားမထုတ်ဘူးလို့ဟုတ်ကဲ့လားသဘောလေးစဉ်းစားပြောတာမဟုတ်လားဟာသိရင်တော်ပြီသိဖို့ဟာပဲစိတ်ဆိုရပိုးနေတာပဲအဲ့လိုပြောရင်အာမထုတ်ဘူးလို့မဟုတ်ဘူးလားအဲ့စိတ်ဆိုလေးပါဆိုတာကိုရှုရမှတ်တယ်ရှုမှတ်တယ်လို့ဒီလိုပြောကြတယ်မဟုတ်လားအဲ့တော့စိတ်အဆူလေးနဲ့ထည့်ပြီးတော့ရှုသိနေဖို့လိုတယ်နော်အဲ့ဒါလို့ရှုသိနေပြီဆိုလို့ရှိရင်တော့ရှုစိတ်ကပို့ပို့ပြီးတော့အာကောင်းလာတယ်အာကောင်းလာတာနဲ့မျက်စိတ်ကအရှုခံဖောင်းမှုပိန်မှုပေါ်ပိုတည်ငြိမ်လာတယ်အရှုခံကြွားမှုလှမ်းမှုချမှုပေါ်စိတ်ကပိုတည်ငြိမ်လာတယ်ပိုစူးစိုက်လာတယ်အဲပိုစူးစိုက်လာတဲ့အခါကျရင်အရှုခံဖောင်းမှုပိန်မှုဟာဗိုက်ကြီးဖောင်းတာမဟုတ်ဘူးဗိုက်ကြီးပိန်တာမဟုတ်ဘူးလို့သိလာဘလို့သိလာလဲဆိုတော့ရွေးတက်လာတယ်ရွေးကြသွားတယ်တရွေတရွေချင်းရွေးတက်လာတယ်တရွေချင်းတရွေချင်းရွေးကြသွားတယ်ပထမတော့ရွေးမှုလေးနှစ်ရွေးသုံးရွေးဖောင်းရွေးမှုပေါ့နှစ်ရွေးသုံးရွေးပဲတွေ့တယ်ပိန်ရွေးမှုနှစ်ရွေးသုံးရွေးပဲသိတယ်နောက်ကျပိုးပြီးတမာရီအားကောင်းလာတော့ဖောင်းရွေးမှု၄၅၆ရွေးပိန်ရွေးမှု၄၅၆ရွေးအဲ့လိုတွေ့လာတယ်အဲ့လိုရွေးမှုလေးတွေတွေ့လာတဲ့အခါကျတော့ one byte ပုံသဏ္ဍာန်မသိတော့ one byte ပုံသဏ္ဍာန်မသိတဲ့အခါကျတော့အဲ့ဒီရွေးရတာလေးတွေကိုငါလို့ယူဆမလားပုဂ္ဂိုလ်သတ္တဝါလို့ယူဆမလားဘယ်လိုပဲယူဆမလဲအော်ရွေးနေတဲ့သဘောလေးတွေပဲရွေးနေတဲ့သဘောဆိုတာဝါယောတဝါယောယုတ်မဟုတ်လားဟာဒီဝါယောသဘောလေယုတ်တသက်မြပဲဒီသဘောဝတ်တသက်ပဲလို့အဲ့လိုသိသိတဲ့အခါကျတော့ကိလေသာငါမပါတဲ့အတွက်ကိလေသာမဝင်တော့ဘူးငါလို့ပုဂ္ဂိုလ်သတ္တဝါလို့ယူဆရင်တော့ကိလေသာဝင်မှာပေါ့ဟုတ်ကဲ့လားအဲ့ဒါလိုကိလေသာမဝင်မှုဆိုရင်အဲ့ဒီအခိုင်မှာပဲကိလေသာမဝင်တဲ့အခိုင်မှာပဲကိလေသာငြိမ်းတော့ဆင်းရဲငြိမ်းတယ်။အဲ့လိုသာ9မိနစ်လောက်ကိလေသာမဝင်မဲဆက်ပြီးတော့ရွေသဘောမျှလေးပဲရွေသဘောမျှလေးပဲလို့သိသွားရင်အဲ့ဒီ9မိနစ်လောက်ဟာကိလေသာငြိမ်းနေတဲ့အတွက်ဆင်းရဲငြိမ်းနေတာပဲ။တဒင်ကနိရောဓဆင်းရဲတဒင်ကချုပ်ငြိမ်းနေတာမဟုတ်ပေဘူးလား။ဒီတော့စိတ်အဆူပါရာမှန်သလားစိတ်အဆူမပါဘဲနဲ့သိုံသိုံသိနေတာမှန်သလားဟုတ်ကဲ့လားအဲ့ဒါကကိုယ်တိုင်အာထုတ်ကြည့်မှသိတာမဟုတ်လားအကိုယ်တိုင်အာထုတ်မကြည့်ဘူးနဲ့အဲ့ဒါမသိဘူးတပြေးတည်းပြေဝိပဿနာဉာဏ်နေရင်သွားလို့ဝိပဿနာတတိတမာရိဉာဏ်သိအားကောင်းနေတဲ့အချိန်သ အထက်ပိုင်းရောက်တယ်ဆိုကြပါစို့သင်္ခါရုပ္ပခာညာမျိုးရောက်သွားပြီဆိုရင်တော့ရှုမှုတတိစူးစိုက်တည်ငြိမ်မှုတမာတိသိမှုပညာဉာဏ်အားကောင်းနေပြီဖြစ်တဲ့အတွက်စိတ်အဆူမကူလဲပဲကိစ္စမရှိဘူးဟုတ်ကဲ့လားအဲ့ဒီခါကျတော့သီယုံသီယုံနဲ့ပဲစိတ်ကစူးစူးဆိုင်ဆိုင်ပြီးပြီစူးဆိုင်ဆိုင်တည်ငြိမ်ပြီတည်ငြိမ်တဲ့အတွက်ပဲထိုးထိုးထွင်းထွင်းသိပြီအဲ့လိုသိတာမှဖြစ်ပေါ်လာတိုင်းဖြစ်ပေါ်လာတိုင်းရှုလိုက်သိလိုက်ရှုလိုက်သိလိုက်ရှုလိုက်သိလိုက်နဲ့ကိုဒီလိုကိုဖြစ်နေအဲ့ဒီအခါမျိုးမှဆိုလို့ရှင်တော့စိတ်ဆိုတာမလိုပါဘူးဒါတရားရင့်သွားတဲ့အခါဉာဏ်နံပါတ်17သင်္ခါရုပ္ပခာဉာဏ်မျိုးရောက်တဲ့အခါပေါ့အဲဒီလိုမဟုတ်ပဲနဲ့ဘာဉာဏ်မှမဖြစ်သေးပဲနဲ့တတိသမารီလောက်ပဲဖြစ်နေတဲ့အချိန်သို့မဟုတ်အောက်ဉာဏ်လေးတွေလောက်ပဲဖြစ်နေတဲ့အချိန်မှဆိုရင်တော့ဘာပြောရမလဲစေဆိုတာကူပေးရမယ်ဒီလိုမဟုတ်လားစေဆိုဟာဝိပဿနာလည်းမဟုတ်ဘူးတတိပဋ္ဌာန်လည်းမဟုတ်ဘူးဒါပေမဲ့တတိပဋ္ဌာန်ဝိပဿနာကိုစိတ်အဆိုကကူမပေးဘူးလားကူပေးတဲ့အတွက်ဒီစိတ်အဆိုပညာဟာအကျိုးမရှိဘူးလားဒီပညာကိုတစ္ဆာပညာလို့ခေါ်တယ်အဆိုဆိုတာဝေါဟာရစကလုံးပေါ့ဒါကြောင့်သူကဝေါဟာရပညာခေါ်တယ်စကလုံးမဲအဲ့ဒီဝေါဟာရပညာကိုပဲတရားသုံးတော့တစ္ဆာပညာလို့ခေါ်တယ်တစ္ဆာပညာဆိုတာဒီနေရာမှာအရှုကအာယုံအလျော်သောစကလုံးလို့ဆိုလိုတယ်အရှုကအာယုံအလျော်သောစကလုံးအဲ့ဒါတစ္ဆာပညာလို့ခေါ်တယ်အရှုကအာယုံအလျော်သောစကလုံးဆိုတာအရှုကအာယုံကဖောင်းတယ်ဆိုရင်ဖောင်းတယ်ဆိုတဲ့သကလုံးမှာသူနဲ့လျော်တယ်ဒါကြောင့်ဖောင်းတယ်လို့ဆိုရအရှုခံအာယုံကတဖြည်းဖြည်းပိန်သွားတယ်ဆိုရင်ပိန်ဆိုတဲ့သကလုံးမှာသူနဲ့လျော်တယ်ဒါကြောင့်ပိန်တယ်လို့ရှုရအရှုခံအာယုံကနာရာစနာနေတယ်ဆိုလို့ရှိရင်နာတယ်ဆိုတဲ့သကလုံးမှာအဲ့ဒီတွေ့နေရတဲ့နာတဲ့ခံစားမှုနဲ့လျော်တယ်ဒါကြောင့်နာတယ်လို့ဆိုရအရှုခံအာယုံဖြစ်တဲ့ခြေတော်ကတဖြည်းဖြည်းအထက်ကြွလာတဲ့အခါကျတော့အဲ့ဒီကြွနေတဲ့သဘောဟာကြွတယ်ဆိုတဲ့သကလုံးနဲ့လျော်တယ်။ဒါကြောင့်မလို့ကြွတယ်လို့အဲ့လိုဆိုရတယ်။အဲ့ဒါတစ္ဆာပညာဟုတ်ကဲ့လား။ဘာပညာတဲ့တော့ခြေတော်ကတော့ကြွနေပါတယ်။ဒါပေမဲ့ယောဂီကလှမ်းတယ်လို့အဲ့လိုဆိုပြီးရှုရင်ဘယ်လိုနေမနော်ဘာကြောင့်နော်အရှုကအာယုံနဲ့လျော်တဲ့သကလုံးမဟုတ်လို့ဟုတ်လားအရှုကအာယုံနဲ့လျော်တဲ့သကလုံးမဟုတ်ဘူးဒါကြောင့်တစ္ဆာပညာကမဟုတ်တနည်းပြောမယ်ဆိုလို့ရှိရင်ရှုမှုဟာပစ္စုပ္ပန်မကြဘူးပေါ့အရှုကအာယုံနဲ့ရှုစိတ်ရှုစိတ်နဲ့မတည့်လို့ဟုတ်ကဲ့လားအရှုကအာယုံကကြွနေတယ်ရှုစိတ်ကလှမ်းတာရှုနေတယ်အဲ့လို့ဆိုတော့အာယုံနဲ့ရှုစိတ်နဲ့တည့်လားမတည့်ရင်သိပါမလားမသိဘူးဒါတော့အာယုံနဲ့ရှုစိတ်နဲ့တည့်ဖို့မလိုဘူးလားအဲ့ဒီတည့်တာကိုပဲပစ္စုပန်ကြကြရှုတယ်လို့ခေါ်တယ်ဟုတ်ကဲ့လားပစ္စုပန်ကြကြဆိုတာဖောင်းနေသဲမှာဖောင်းတယ်လို့ရှုတယ်ပိန်နေသဲမှာပိန်တယ်လို့ရှုတယ်ကြွနေသဲမှာကြွတယ်လို့ရှုတယ်လှမ်းနေသဲမှာလှမ်းတယ်လို့ရှုတယ်ချနေသဲမှာချတယ်လို့ရှုတယ်အဲ့ဒါကိုပစ္စုပန်ကြကြရှုတယ်ခေါ်တယ်အများနားလည်တာကတော့ရှုစိတ်နဲ့အရှုခံအာယုတဲ့နေရတယ်ဒီလိုမဟုတ်လားမတဲ့ရဲ့အကျိုးရှိပါမလားတချို့များရှိသေးတယ်ဈဉံလျှောက်တာကတော့ဖြည်းဖြည်းပါပဲတခါတရံလည်းတချို့ဈဉံလျှောက်တာတခါတရံလည်းတနေရတနေရသွားတာဖြည်းဖြည်းလေးမှတကယ်ဖြည်းဖြည်းလေးပဲဒါပေမဲ့ မျက်စိကဟိုကြည့်ဒီကြည့်နဲ့ကြည့်အဲ့တော့သူစိတ်ကမျက်စိကြည့်ရာဘာနေသလားအောက်ကကြွမှုထမ်းမှုခြားမှုစီရောက်နေသလားဒီလိုဆိုလို့ရှိရင်ပစ္စုပ္ပန်တည်လားမတည်ဘူးလားမတည်ဘူးဟုတ်ကဲ့လားအဲ့ဒါလို့ဆိုလို့ရှိရင်ဖြေးတော့ဖြေးပါရဲ့ဟိုကြည့်ဒီကြည့်သွားနေတဲ့ယောဂီကိုဘာလို့ခေါ်ရမလို့ဘာလို့ခေါ်ရတက်တက်သာသာပြောရင်ယောဂီဝိရိယယောနေတဲ့ပုဂ္ဂိုလ်မဟုတ်လားဒါကြောင့်ယောဂီပဲတက်တက်သာသာမဟုတ်ပဲအရှိအတိုင်းပြောရင်တော့ဟန်လုံနေတဲ့ယောဂီပေါ့ဟန်သမားပေါ့မဟုတ်ဘူးလားဟန်သမားမဟုတ်ဘူးလားဖြည်းဖြည်းလုံနေတာဟန်မဲမဟုတ်လားစိတ်ကအဲ့ဒီရွေရှားတာသူသိလား
သိပါဘ
ူးအဲ့တော့ဟန်မဲပေါ့အဲ့လိုဟန်သမားယောဂီလည်းတစ်ခါတည်းရာရှိတတ်သေးတယ်ဒါပြန်အဲ့ဒါကဟန်သမားလို့ပြောတာကနည်းနည်းသကလုံးကတက်တာပါသေးတယ်ဒီတဲ့ပိုးပြီးတိတိတိကြတဲ့စကားလုံးနဲ့ဆိုဘယ်လိုလုပ်ပြောမလို့ဟမ်ဘယ်လိုယောဂီပြောမလို့ညာနေတဲ့ယောဂီမဟုတ်ဘူးလားဟဲ့အတိညာပြောတော့သူညာနေတာပဲဘယ်လိုညာနေတာလဲမရှုမှတ်ပဲနဲ့ရှုမှတ်ခြင်းအောင်ဆောင်းနေတာမလားအဲ့ဒါညာနေတာမဟုတ်ဘူးလားအဲညာရင်ယောဂီရဲ့အင်္ဂါပြတ်သွားပြီတဲ့ယောဂီကဘယ်တော့မှမညာရမလဲရဘူးအမြဲတမ်းမှန်ရတဲ့အဲ့ဒါမှန်မှယောဂီအင်္ဂါနဲ့ပြည့်စုံမယ်ညာရင်ယောဂီအင်္ဂါပြတ်သွားပြီယောဂီအင်္ဂါဘယ်နှပါးရှိလဲဘာတွေပါလဲမှုဘုရားတရားသံဃာယရဏသုံးပါမိမိအထောက်တဲ့တရားကိုပြီးပြီးဝါဝါယုံကြည်မှုတပါပြီးတော့ရှုမှတ်နိုင်လောက်အောင်ကြားမှမှုတပါဖြောင့်မရမှာတပါဖြောင့်မရမယ်ဆိုတာကလိမ့်ရမှာလားညာရမှာလားမလိမ့်ရမညာရမကောက်ကျစ်မစင်လဲရဟုတ်ကဲ့လားစိတ်ဖြောင်းနှုတ်ဖြောင်းကိုယ်ဖြောင်းဖြောင်းရမယ်ဖြောင်းမှရမယ်ဆိုတော့အဲ့တော့ခုနမရှုမှတ်ဖဲနဲ့ရှုမှတ်ခြင်းအောင်ဆောင်းပြီးဖြည်းဖြည်းလေးလုပ်နေတဲ့ယောဂီဟာဖြောင်းမှသလားကောက်သလားကောက်နေပါတယ်ဟုတ်ကဲ့လားကောက်နေတော့ယောဂီအင်္ဂါနဲ့ kait ရလားမကြိုက်ဘူးယောဂီအင်္ဂါပြည့်နေတယ်တဲ့ယုံကြည်ကြမ်းမှဖြောင့်မှန်စွာပညာဝီရိယပညာဆိုတာရှုနေမှနေအထုတ်နေကိုဟောပြောသင်ကြားပေးတဲ့အခါမှာအပြည့်စုံနားလည်နိုင်တဲ့အသိပညာရှိရမယ်တချို့ကြတော့ရှုနေမှနေအထုတ်နေကိုပြောတော့လည်းပဲနားမလည်နိုင်ဘူးအဲ့လိုပုဂ္ဂိုလ်ကရှိတတ်သေးတယ်အဲ့ဒီပုဂ္ဂိုလ်ကြတော့ယောဂီအင်္ဂါချွေယွင်းသွားတယ်ပေါ့ဒါကြောင့်ရှင်နိမဏိကိုအလုပ်ပေးတရားအနေနဲ့ကြာဇဏနာဟောပြောသင်ပြတဲ့အခါမှာနားလည်သဘောပေါက်နိုင်လောက်တဲ့ပညာရှိတယ်ဆိုရင်သူဟာယောဂီအင်္ဂါနဲ့ပြည့်စုံတယ်ဒါပေမဲ့ကျန်ကန်ကတော့ဘလောက်ကြောင့်အမိန့်ထားလဲလို့ဆိုမြတ်စွာဘုရားကတော့ယုံနံတို့ရဲ့ဖြစ်မှုပြက်မှုကိုသိတဲ့ပညာနဲ့ပြည့်စုံရမယ်ယုံနံတို့ကိုဖြစ်သိတဲ့ဖြစ်မှုပြက်မှုဖောင်းတာလေးပေါ်လာလိုက်ပျောက်သွားလိုက်ပိန်တာလေးပေါ်လာလိုက်ပျောက်သွားလိုက်ရာတာလေးပေါ်လာလိုက်ပျောက်သွားလိုက်ဆိုတဲ့ပေါ်မှုပြက်မှုဖြစ်မှုပြက်မှုကိုသိတဲ့ ပညာနဲ့ပြည့်စုံရမယ်တဲ့ဒါပေမဲ့အဲ့ဒါကစအထုတ်ထုတ်ချင်းအဲ့လိုသိပါမလားသိပါဘူးတဖြည်းဖြည်းသမာဓိရင့်လာမှသိမှာမဟုတ်လားအဲမြတ်စွာဘုရားမိန့်ကြားလိုတာတော့သတိသမารိအားကောင်းလာတဲ့အခါမှာယုံနာနှုတ်ရဲ့ဖြစ်မှုပြည့်မှုကိုသိတဲ့အသိပညာနဲ့ပြည့်စုံရမယ်ဒါဆိုလိုတာပါတချို့ကြတော့တလားအားထုတ်လဲဖြစ်မှုပြည့်မှုမသိနလားအားထုတ်လဲဖြစ်မှုပြည့်မှုမသိအဲ့ဒီလိုပုံကမျိုးရှိတတ်တာဟုတ်အဲ့ဒီလိုပုံကမျိုးကတော့ယောဂီအင်္ဂါနဲ့မပြည့်စုံဘူးပညာဝီရိယတဲ့ဝီရိယวิริยะဆိုတာပါတော့ကြိုးစားအထုတ်မှုဟုတ်လားကြိုးစားရမယ်အထုတ်ရမယ်အထုတ်တယ်ဆိုတာဘယ်လိုလဲဩကိုယ်ရှိတဲ့အားတွေအကုန်ထုတ်အောင်မပြောတာမဟုတ်ဘူးလားရှိတဲ့ကိုယ်အားစိတ်အားတွေအကုန်ထုတ်အောင်မယ်ချမ်းမထားနဲ့ချမ်းသာရင်ညော့နေပြော့နေတာပေါ့အဲ့ဒါအာအကုန်ထုတ်တာကိုအာထုတ်တယ်ခေါ်တယ်ဟုတ်လားဒီတော့အဲ့ဒီအာထုတ်တဲ့ဝီရိယလည်းမြတ်စွာဘုရားကအတိုင်းအတာပြတိခဲ့တယ်လေမြတ်စွာဘုရားကဒီအတိုင်းအတာလောက်ပဲအာထုတ်ပါတဲ့သိတဲ့ဘုအာထုတ်ဖို့မလိုပါဘူးတဲ့ဒီအတိုင်းအတာလောက်အာထုတ်ရင်ရပါပြီဝိရိယနဲ့ပြည့်စုံပါပြီတဲ့အတိုင်းအတာဝိရိယရဲ့အတိုင်းအတာဒီဂရီမြတ်စွာဘုရားပေးခဲ့တယ်ကိုင်းတို့အဲ့ဒါတော့မသိဘူးမဟုတ်လားမသိပါဘူးယောဂီတို့လည်းမသိပါဘူးနော်အင်္ဂါ၄ပါးနဲ့ပြည့်စုံရင်တော်ပြီတဲ့အဲ့ဒီဝိရိယလောက်ဆိုတရားရပါပြီတဲ့သိပါပြီတဲ့၄ပါးအဲ့ဒီဝိရိယကိုစတုရင်္ဂဝိရိယလို့ခေါ်တယ်အင်္ဂါ၄ပါးနဲ့ပြည့်စုံတဲ့ဝိရိယစတုရင်္ဂဝိရိယဝိနုသေချာနာထောင်သေချာမှတ်နော်ဒီနေ့ကသမီးရဲ့တမရောဆေဓာတ်ကိုတနည်းအားပြောရတယ်မဟုတ်လားအခုမပြောရတော့ဟုတ်ကဲ့လားအဲသမီးရဲ့တမရောကြီးဆေဓာတ်သူပြောရတယ်အဲယောဂီတို့တော့သိရလားဟုတ်ကဲ့လားတိုင်းပြောသမအောင်သမီးရဲ့တမရောဆေဓာတ်မြတ်စွာဘုရားကမန္နရဲ့စਿੱတ္တဆေဓာတ်ကိုလည်းဟောခဲ့သေးတယ်။မန္နရဲ့တမရောဆေခုဆိုတာဟောခဲ့တယ်။မင်းနောက်မှပြောရမယ်။ဘုရောမပြောသေးဘူး။ထားကြပါစို့ဒီတော့အဲ့ဒီသေမင်းရဲ့တမရောဆေဓာတ်ကိုတော်ယုံတန်ယုံဝိရိယနဲ့ခြေနိုင်ဖြစ်နိုင်မှာမလား။ဖြစ်နိုင်ဘူး။ဒါကြောင့်မြတ်စွာဘုရားကသေးမင်းရဲ့တမရောဆေဓာဖြစ်ဖြစ်ခြေဖြတ်ခြင်းရင်နဲ့အာရပထစအာထုတ်မြောင်အဆုနေကမထတစ်ဆင့်နဲ့တစ်ဆင့်တို့အာထုတ်ယုံစထမပြတ်မလားအာထုတ်တယ်သုံးဆင့်မင်းရဲ့ဗါရဲတော့အစာဥအာထုတ်မြောင်အထုတ်တယ်ပြီးတော့တဆင်းနဲ့တဆင်းတိုးတက်အာထုတ်တဲ့ပြီးတော့မပြတ်မလားအာထုတ်တဲ့အဲ့လိုဆိုရင်သေမင်းရဲ့တမရောဆယ်ခုကိုခြေပြတ်နိုင်ပြီအာရပထနေကမထယုံစထဗုဒ္ဓသာသနေဒုနာထမစ္စုနောသေနံနလာဂာရဝဂုံစရောဆင်မြောင်ကြီးဟာကျူရိုးနဲ့ဆောက်ထားတဲ့အိမ်လေးကိုချက်ချင်းနှင်းချေပြက်လို့စိတ်ညဉ့်ညက်ကြေသွားသလိုတဲ့ သေမင်းရဲ့တမတော်10ခုကိုလည်းအဲ့ဒီဝိရိယ30နဲ့စည်စည်ညင်းညက်ကြည်ညက်သွားအောင်ဖြည့်ဖြည့်ပြစ်ကြဒေါဏံဝိရိယကိုပြောတာမဟုတ်အင်္ဂါ4ပါးနဲ့ပြည့်စုံတဲ့ဝိရိယတဲ့စတုရင်္ဂဝိရိယခေါ်တယ်ဆိုဤအယုဘောတွင်အေးတင်အကျော်မြင်သာကြံပါစေအယုဘောတွင်အေးတင်အကျော်မြင်သာကြံပါစေဟုတ်နောက်တစ်ခါသွေသာခန်းချောက်လူရုပ်ပြောက်ပိန်ချောက်ပြာချဖြစ်ပါစေသွေးသာခန်းချောက်လူရုပ်ပြောက်ပိန်ချောက်ပြာချဖြစ်ပါစေစေအမြတ်ဆုံးဒုက္ခမရကမထရမဲမှမလေအမြတ်ဆုံးဒုက္ခမရကမထရမဲမှမလေဆိုသတုရေင္ကဝီရိယဗုဒ္ဓမြတ်စွာဟောမိတ်ချွေသတုရေင္ကဝီရိယဗုဒ္ဓမြတ်စွာဟောမိတ်ချွေဘောတွင ဒုရင်္ဂဝိရိယအင်္ဂါ၄ပါးနဲ့ပြည့်စုံတဲ့ဝိရိယတဲ့အဲ့ဒီအင်္ဂါ၄ပါးပါတယ်တော့ ောင်းဘုတ်အဆူခိုင်းတာမဟုတ်ပါဘူးနံပါတ်၄အင်္ဂါကဘာလဲအယူပေါ်တွေအရေးတင်းနေတာအဲနံပါတ်၄အင်္ဂါကနံပါတ်၃အင်္ဂါကအဲ့တော့၃ပါပဲရှိသေးတာအင်္ဂါအော်သွေးသားမှာခံချောက်တယ်တော့ပိန်ချောက်ပြားချက်ကဖြစ်ပြီပေါ့သူကအင်္ဂါတခါတပါးပဲဟုတ်မလဲမဲဟမ်အမြတ်ဆုံးသူကအဲ့ဒီပါဠိကကာမန္တသောစာအဋ္ဌိစာကာမန္တသောစာအကာမန္တသောစာနာရုစာအဋ္ဌိစာအဝတိတ္တုဥပတ္တတုမေတ္တိရေမန္တလောဟိတံယန္တံပုရိသထာမေနပုရိသပရဂမေနပတ္တဗန္နတံအပပုဏိတဝါဝိရိယသတန်ထာနံဘဝိတ္တိဘဝိတ္တိတိတိခိတဗံနဲ့ဒီလိုကျင့်ရမယ်တဲ့အရှင်မောကလံကိုခေါ်တာကာမံစင်စစ်တသောစအရေးပါသည်၎င်းနာရုစအကျော်မြင်သည်၎င်းအဋ္ဌိစာအယုသည်၎င်းအဝတိတ္တုကျွင်းကြံ၍နေပါစေမန္တလောဟိတံအသာအသွေးသည်ဥပတ္တတု၆ကသွားပါစေယန္တံအကျဉ်အရထဘုတရားကိုပုရိသထာမေနယောက်ျားတို့ဤစွမ်းအားဖြင့်ပုရိသပရကမေနယောက်ျားတို့ဤလုံလဝိရိယဖြင့်ပတ္တဗံရောက်နိုင်ရနိုင်သိနိုင်၏တန်ထိုယောက်ျားတို့ဤစွမ်းအားလုံလဝိရိယဖြင့်ရနိုင်ရောက်နိုင်သောအရဟတဘုကိုအပတ္တဝမရသေးမရောက်သေးပဲနဲ့တော့ဝိရိယသာသန္ဓနံဝိရိယကိုလျှော့ပြခြင်းနိနဘဝိတ္တိဖြစ်လတံအဲအင်္ဂါ6ပါးရှင်းအင်္ဂါ4ပါးရှင်းလားပါပါတယ်အယူပဲကြံပါစေတဲ့အရေပဲကြံပါစေတဲ့အကျော်မြင်ပဲကြံပါစေတဲ့အသွေးအသားတွေကခန်း6ပါးပါစေတဲ့အယူပဲကြံပါစေအင်္ဂါ7ပါးအကျော်အမြင်ပဲကြံပါစေအင်္ဂါတပါးအရေပဲကြံပါစေအင်္ဂါတပါးသွေးသားခန်းချောက်သွားတာကအင်္ဂါတပါးဘယ်နှပါလဲစဉ်းစားကြည့်ပေါ့အယိုးလေးတော့ကြံနေရဲ့ကြိုးစားလိုက်တာပိန်ချောက်သွားတော့အသားကတော့လုံးဝမရှိတော့သွေးလည်းမရှိတော့သို့တော်လည်းအဲ့ဒီအယိုးလေးတွေပြန့်ကျဲမသွားအောင်အရေးပဲပြားလေးအရေးပါလေးနဲ့အသာဖုံးပြီးကွတ်ထားလိုက်တယ်အယိုးတွေပြန့်ကျဲမသွားဒီတော့အရေးပါနဲ့ဖုံးလုံနဲ့မလုံလောက်တဲ့အတွက်အကျော်မြင်တဲ့ပါတုတ်ချီထားရတာအယိုးလေးပေါ်မှာအကျော်မြင်လေးတွေကဖြားလို့အဲ့ဒီပေါ်မှာကြီးမထိုးငှက်မသုပ်ရအောင်အရေးပြားလေးနဲ့ဖုံးအုပ်ထားလိုက်အသာအသွေးကတခုမှမရှိတော့ဘူးဒုက္ခရစရိယာမြတ်စွာဘုရားကျင့်တဲ့ပုံတွေတွေ့ဘူးလားအဲ့လေအဲ့လိုပေါ့ဒါကြောင့်အယူဘောတွင်အရေးတင်အကျော်မြင်သာကြံပါစေသွေးသားခန်းချောက်လူရုပ်ပြောက်ပိန်ချောက်ပြားချဖြစ်ပါစေအမြတ်ဆုံးဒုက္ခမရကမထာရံမဲမှတ်မလေစတုရင်ကဝိရိယဗုဒ္ဓမြတ်စွာဟောမိန်ချွေနားလည်ပြီလားမြတ်စွာဘုရားအဲ့လိုဟောတယ်တချို့ကတော့အထုတ်เสียမလိုဘူးသီယုံလေးသီနေပြီးတာပဲ အမထုံနဲ့အထုတာပင်မနဲ့ဘုရားစကားနဲ့ကိုက်ညီလားမကိုက်ညီဘူးလားအဲမြတ်စွာဘုရားသူတို့တော်လှန်ဆန့်ကျင်တာမဟုတ်ဘူးလားတော်လှန်ဆန့်ကျင်တာခုယောဂီတို့အထုတဲ့အခါကျတော့ကိုယ်တွေးပဲနည်းနည်းလေးဝိရိယလျော့သွားရင်ပဲစိတ်တရားသိပ်လွင့်တာပဲမဟုတ်လားအသေးစိတ်အမှုရလေးတွေမမှတ်မိရင်ပဲအဲ့ဒီနေ့ရှုလို့ကိုမကောင်းတော့ဘူးဟိုရောက်ဒီရောက်မယ်အဲ့ဒါဝိရိယလျော့လို့လားတင်းလို့လားအဲ့ဒါကိုယ်တွေးမဟုတ်လားအဲ့တော့အထုစရာမလိုဘူးသီယုံလေးသီတော်ပြီအထုတာပင်မနဲ့ဟုတ်ပါမလားဒါပေမဲ့လူဘိန်းတော့မကြိုက်ဘူးလားလူဘိန်းကြိုက်လူပြင်းကြိုက်ဟဲ့ဟန်ကြတယ်ဒီဆရာစီသွားအထုအောင်မှာပဲတက်တက်သာသာနဲ့အဲ့ဒါတရားရအောင်လူပြင်းကတော့ကြိုက်မှာပေါ့ဒါပေမဲ့အားလဲထုတ်ဘူးတဲ့တကယ်လဲတရားသဘောနားလဲတယ်ဆိုတဲ့ပုဂ္ဂိုလ်ကလက်ခံနိုင်မှမလားဟုတ်ကဲ့လားအခွန်းကအာရပထနိကမထယုံစထဗုဒ္ဓသာသနေအဲ့ဒီစကားရဲ့အခုအင်္ဂါ၄ပါးရှိတဲ့ဝိရိယမိန့်ထားတာရဲ့ဓာတ်ထောက်ခြင်းအပြင်အာမထုတ်ပဲမကြိုးစားပဲနဲ့ရပါမလားမရဘူးဟုတ်ကဲ့လားတရားမင်းကသူသားတွေပြောသလိုပဲပြောဖို့ကောင်းတော့တယ်တရားမင်းကသူသားသူဝိရနဲ့သူသိမှဘယ်နဲ့ပြောတော့ဟေးအမထုတ်ဖ ೇನೆ ညာတစုံတရားရတယ်ဆိုလို့ရှိရင်အဲ့ဒီနေရာကိုမင်းတို့လည်းသွားငါ့ကိုလည်းပို့ပေးငါလည်းအချောင်ရရင်လို့ဒီလိုမဟုတ်လားဒီတော့လောကမှာအမထုတ်ဖ ೇನೆ ရတဲ့အရာများရှိသလားမရှိဘူးဆွန်းစားတာတောင်မှအဲ့ဒါဆွန်းညုံမသွားဘဲနဲ့စားလို့ရလားပြင်ပါတယ်လေဒီနေ့ကိုဆွန်းညုံမသွားတော့ကဲကိုဟာကိုပဲနေတော့မယ်ဆိုပြီးကိုเจ้าကိုပဲနေရင်စားရမလားအဲဆွန်းညုံသွားတဲ့ဝီရိယမရှိအောင်လားเออไอ้ละจังโดเมียตะคาตะคาซึ้งจ้องหมดเตียมาปี้นน่ะดิบัวมาปี้นไล่ตาบ้าจังเลยสรเอาลึกก็เลิกแท้กูสากายีเซสากาจีเซก้องนี่แหละเออไอ้တော့ซึ้งจ้องหมดตัวมาปี้นน่ะปี้นมีมั้ยณีเยยะล่ะบ้าจังเนาะถ้าจังณีไล่ยังမစားရဘူးပေါ့စားခြင်းဆိုတဲ့အကျိုးမပြည့်စည်ဘူးစားခြင်းဆိုတဲ့အကျိုးမပြည့်စည်ဘူးဆိုလို့ရှိရင်ညနေကျတော့ဆာလောင်ခြင်းဆိုတဲ့မကောင်းညိုးကလာပြီဆာလောင်ခြင်းဆိုတဲ့မကောင်းညိုးလာပြီဆိုလို့ရှိရင်တော့စိတ်မချမ်းသာခြင်းစိတ်မကောင်းခြင်းအစာအစာတောက်နာခြင်းဆိုတဲ့ဆိုးကျိုးတွေကဆက်မလာဘူးလားဟုတ်ပါဘူးဗျာဒါနဲ့ပဲတိုင်းသွားလိုက်မှာပဲဟေးမတတ်တာဘူးဝိရိယထုတ်ပြီးဆွံ့ညောင်းမသွားရတယ်မဟုတ်ဘူးလားဆွံ့ညောင်းမသွားရလေတော့ဝိရိယထုတ်ရတယ်ဆိုတော့တရားသိအောင်ဝိရိယမထုတ်ဘဲနဲ့ရမလားလို့မရဘူးနော်တချို့တော့အဲ့လိုရတယ်လို့ပြောကြတာဟာလူပြင်းကြိုက်လူဘိန်းကြိုက်အောင်ပြောရပေါ့မဟုတ်ဘူးလားဘာကြောင့်လူပြင်းကြိုက်လူဘိန်းကြိုက်အောင်ပြောတော့သက်သာအောင်လို့ကဲဒီလိုဆိုပြောရအောင်မြတ်စွာဘုရားဓမ္မစကြာတရားပထမဝါဟောပြီးတော့ပထမဝါဣတိပတနာမိဂဒာအောင်ဘေးမဲ့တော်မှာဝါဆိုဝါကျွတ်တဲ့အခါကျတော့ရာဇကြိုပြီးဘယင်ဗိမိသာရကိုရှေးတောထွက်ဖို့သွားခြင်းကလမ်းမှာတွေ့လို့မလို့ဂတိခံခဲ့တယ်ဘုရားဖြစ်ရင်ဦးဆုံးလာပြီးတော့တရားဟောပါမယ်လို့ဒါကြောင့်အဲ့ဒီဝတ္တရားကြည်အောင်ဆိုပြီးတော့ရာဇကြိုပဲသွားတယ်ရာဇကြိုမြို့သွားတော့ရာဇကြိုမြို့ထဲ ရောက်ဗိမိသရစီမရောက်ခင်ဆုံးခံတယ်ဆုံးခံတော့အရှင်အတ္တစီပြဇွဲကြီးငါဦးတွေကအရှင်အတ္တစီအော်လွဲလို့လေမြတ်စွာဘုရားကြွတယ်မဟုတ်အရှင်အတ္တစီအရင်အတ္တစီအရာဇဂျုံမျိုးတွေဆုံးခံတော့ဒိဋ္ဌိဆရာကြီးသိန်းစီရဲ့တပည့်ဥပတိတ်တာပရဘိုက်ကလည်းပဲသူကရာဇဂျုံမျိုးတွေမှာဆုံးခံတယ်ဆုံးခံတော့သူကအရှင်အတ္တစီမြင်တယ်ဒီတော့အရှင်အတ္တစီကသူကယဟနာဖြစ်ပြီးကိုယဟနာဖြစ်ပြီးဆိုတော့သူ့အိမ်တွေကအင်မတန်တည်ကြည်ငြိမ်သက်ပြီးကြီးညိုွယ်ဆောင်နေတယ်ဒါနဲ့ဥပတိတ်တပရပိုက်ကတော့သူကတော့ဆရာမှကတ်မိထားတာဆိုတော့နိမ့်မှန်လမ်းမှမရတော့သူကတော့ကိုယ့်ရုပ်กายသမားဟုဒါနဲ့အရှင်အသက်စီမြင်တော့သူစိတ်ထဲကြည်ညိုသွားတယ်။ဟိုဒီပုဂ္ဂိုလ်နဲ့ကြည်ညိုစရာကောင်းရတာဧကန္နသူရဲ့တည်ကြည်ငြိမ်သက်သက်အိန္ဒြေတွေထောက်ချင်းအပြင်သူ့တဏ္ဏမှန်တော့တရားမှန်ရှိပြီ။သူ့တဏ္ဏမှန်တော့တရားမှန်ရှိပြီ။အေးငါသူစီကပ်ပြီးမေးဦးမှာပဲဆိုပြီးတော့အရှင်အတ္တစီဆုံးခံကြွတာနောက်ကတဖြည်းဖြည်းလိုက်သွားယန္တစီလည်းမြို့ရဲထွက်ပြီးတော့မြို့ပြင်ရောက်အရေးကောင်းတဲ့တစ်ပင်အောင်ကြတော့ဆုံးဖုံးပေးအဲဥပတိတ်တာကအဲ့ဒီကတည်းကအရှင်အတ္တစီကိုဆရာသိဦးအနေနဲ့သူကဝတ်ပြုတယ်အနာနာထိုင်ပြီးတော့လှုပ်ဆရာရဲ့ကံကြဲရဲ့လှုပ်ကံပေးတဲ့ရေလေးတွေခတ်ပေးတယ်တပိတ်ဆေးပြတဲ့စသည်ဆွမ်းသာပြတဲ့အခါကျတော့အရှင်အတ္တစီကိုမေးတယ်ဥပဒိတာကအရှင်ဘုရားတပည့်တော်တခုမေးပြရစေအရှင်ဘုရားရဲ့ဆရာကဘယ်သူပါတော့အရှင်သတ္တိယတို့ဆရာကဗုဒ္ဓဂေါရမမြတ်စွာဘုရားတဲ့အရှင်ဖရာရဲ့ဆရာရဲ့ဝါဒကဘယ်လိုဝါဒရှိပါသလဲအရှင်အတ္တစီကယေဓမ္မာဟေတုပ္ပဘဝတေတံဟေတုံတထာဂတောအာဟတေသင်္ဆယောနိရောဓောဧဝံဝါဒီမဟာသမနောအဲ့ဒါစကားအတိဆုံးဆိုလို့ရှိရင်၄ချောင်းရှိတယ်အဲ့ဒါမှာပထမ2ချောင်းမဲ့အရှင်အတ္တစီကပြောရသည်အရှင်ဥပဒိတသိသွားတရားသိသွားဆိုတော့အရှင်ဥပဒိတာပထမစကားခံထားသေးတယ်အရှင်အတ္တစီကလည်းပြောတယ်တို့များတို့ဆရာရဲ့တထံတတိခန္ဓာမကြသေးပါဘူးအဲ့ဒါကြောင့်မလို့သရဏီပါဏီတွေနဲ့တော့တရားတွေတို့ကမဟုတ်တတ်ပါဘူးအာတို့သိသလောက်ပဲရှင်းရှင်းရိုးရိုးရှင်းရှင်းပဲပြောရတယ်လို့ဆိုတော့ဥပဒိတပြပေကအရှင်ဘုရားတပည့်တော်သရဏီတွေပါတယ်ဒါတွေမလို့ပါဘူးတပည့်တော်ရိုးရိုးရှင်းရှင်းလေးနားကျင်ပါတယ်ခရားလို့ပြောတယ်ဒါနဲ့ရှင်အတ္တစီကခုနတရားဟောတယ်အရာရာတိုင်းဟာအကြောင်းကြောင့်ဖြစ်တာတဲ့အဲ့ဒီအကြောင်းဟာဘာလဲဆိုတာလဲတို့မြတ်စွာဘုရားဟောတယ်အရာရာတိုင်းဟာအကြောင်းကြောင့်ဖြစ်တာတဲ့အဲ့ဒီအကြောင်းဟာလဲအကြောင်းဟာဘာလဲဆိုတာလဲမြတ်စွာဘုရားဟောတယ်တဲ့အဲ့ဒီအထီးပဲပြောရသေးဥပဒိတာကသစ္စာ၄ပါးသိသွားပြီအကြောင်းကြောင့်ယူဖြစ်တာသမုဒယသစ္စာကြောင့်ဒုက္ခသစ္စာဖြစ်တယ်အဲ့ဒီဒုက္ခသစ္စာကိုမေဃသစ္စာနဲ့သိလိုက်တယ်ဆိုလို့ရှိရင်တော့နိရောဓသစ္စာဆင်းရဲငြိမ်းရောအဲ့ဒီသဘောအထည်သူကရောက်သွားတယ်။တဝက်ကလေးပဲရှိသေးတယ်။သို့သော်လည်းပဲအရှင်အတ္တစီကဆက်ပြီးပြောပါတယ်။အဲ့ဒီအကြောင်းဟာဘာလဲဆိုတာလည်းတို့မြတ်စွာဘုရားကမိတ်ပါတယ်။ဒါကြောင့်တို့မြတ်စွာဘုရားဟာအကြောင်းကြောင့်အကျိုးဖြစ်တယ်အကြောင်းငြိမ်းရင်အကျိုးငြိမ်းတယ်ဆိုတဲ့ဝါဒရှိတယ်။ဒါလောက်ပဲ။အဲ့ဒါမှအပြည့်အစုံမပြောရသေးဘူးရှေ့ပိုင်းတဝက်ပဲပြောရသေးတယ်ဥပဒိတ်သဘောပေါက်ပြီးတော့သူဟာသောတာပတ္တိမဉ္ဇဉ်ဖွဉ္ဉံရသွားတာတဲ့အရန်အတ္တစီအဲ့လိုပြောလိုက်တာယေဓမ္မအကျင့်တရားတို့သည်ဟေတုပ္ပဘဝအကြောင်းလည်းအမွန်အစရှိကုန်၏ဖြစ်ဖြစ်သမျှအရာတွေဟာအကြောင်းကြောင့်ဖြစ်တာပဲ တေသာဟိတုံတထာကတော်အာဟအဲ့ဒီတရားတွေရဲ့အကြောင်းကိုလည်းမြတ်စွာဘုရားဟောတယ်တေသင်္စယောနိရောဓောဧဝမောဟိမဟာသမဇောအဲ့ဒီအကြောင်းတရားတွေချုပ်ငိမ့်တဲ့သဘောကိုလည်းဟောတယ်အကြောင်းတရားချုပ်ငိမ့်ပြီဆိုရင်အကျိုးရောချုပ်ငိမ့်ပြီပေါ့အကြောင်းတရားချုပ်ငိမ့်တယ်ဆိုတာသမှုရိယသစ္စာကိုပယ်တာပြောတာအကြောင်းသမှုရိယသစ္စာဆင်းရဲဖြစ်ခြင်းရဲ့အကြောင်းမရှိတော့ဘူးဆိုတော့ဆင်းရဲဖြစ်အောင်မလားမရှိပါဘူးအဲ့တော့ဆင်းရဲမငြိမ့်ဘူးလားမရှိပါဘူးဗာသစ္စာရောနိရောဓသစ္စာဟုတ်ကဲ့လားဖြစ်ဖြစ်သမျှအရာတွေဟာအကြောင်းကြောင့်ဖြစ်တာပဲဆိုသဖြင့်ဖြစ်ဖြစ်သမျှအရာဆိုတာဒုက္ခသစ္စာပေါ့အကြောင်းကြောင့်ဖြစ်တာဆိုသဖြင့်အဲ့ဒီအကြောင်းဟာသမှုရိယသစ္စာပေါ့မဟုတ်လားဒါတော့ဘုန်းကြီးတို့ဟာအကျဉ်းချင်းဖမန်ဒီတရားတွေလေ့လာပြီးအထထနာကြအထထဖတ်ရှုဆင်ញင်စဉ်းစားမှဒါကဘုန်းကြီးတို့ကသဘောပေါက်တာအခုဥပဒိတ်တာကတော့အဲ့ဒီစကားလေးကြားလိုက်တာ ਨੇ တခါတည်းသစ္စာလေးပါတခါတည်းတန်သိသွားတာအဲသိသွားပြီတော့မဉ္ဇဉ်ဘုံညာရသွားမတော်ဘူးလားတော်မှာပေါ့ဘဝပေါင်းအသင်ချေအသင်ချာမြောင်မြောင်များစွာဒီတရားတွေသူလေ့လာစီဘူးဖြည့်ကျင့်ငရတဲ့ပုဂ္ဂိုလ်ဒီဘဝကြမှာဖြည့်ကျင့်တာမဟုတ်ဘူးအဲ့တော့ဒီဘဝကြတော့မဲ့ကန်ဤစဲစဲဖြစ်နေတာမိခဲပြဖို့အဲ့ဒါပြာဖုံးတော့မိခဲကိုပြာဖုံးတော့ဖုံးတဲ့ပြာလေးလေလေးကဖြတ်ခနဲ့လွှင့်လိုက်တာနဲ့ရဲကနေတောက်မလာဘူးလားဟဲ့အဲ့ဒီသဘောပဲအရှင်အသာစီကလေလေးနဲ့မှုတ်ပေးလိုက်တော့သူတဏ္ဍာမှာရှိနေတဲ့မထိတတိအဝိဇ္ဇာလေးကလွင့်ကြသွားလွင့်ကြသွားတာနဲ့အဲ့ဒါအထက်ကညံမီးကတောက်လာတော့ဝိဇ္ဇာဘယ်သူပါဖြစ်သွားဥပဒိတသောတာပတ္တိမဉ္ဇဉ်ပူဇံရသွားတယ်အဲ့ဒါနဲ့ဥပဒိတသဘောကျသွားပြီးတော့နောက်တော့ကျန်းကဘာတွေဆက်မေးတယ်ဆိုတာတော့မပြောပါဘူးဒါပေမဲ့ဘုန်းကြီးကတော့ထင်တာပေါ့လေဆက်မေးမှာပဲရှင်ဘုရားမြတ်စွာဘုရားကအခုပဲမှလဲဘုရားဘယ်မှာတရင်သုံးမှလဲမြတ်စွာဘုရားဖူးခြင်းတပည့်တော်ကဘယ်လိုသွားရပါမလဲဘယ်လိုဖူးရပါမလဲမမေးပေဘူးလားအဲသူ့တရားအလေးအောင်ပေးတဲ့ဆရာဘုရားမဖူးခြင်းမဲနေမလားမနေပါဘူးအဲမနေဘူးအဲ့ဒါတော့ကျန်းကန်ကတော့မဖော်ပြပါဘူးဒါနဲ့ဥပဒိတလည်းသူ့ပရပိုက်အရာပြန်သွားတယ်ဥပဒိတပရပိုက်အရာပြန်သွားပြီးအရှင်သာသီလည်းဆုံးဖုံးပေးပြီးတော့သူ့လူရခရီးကြွသွားပရပိုက်အရန်ရောက်သွားတော့ပြန်သွားတော့သူ့မိတ်ဆွေဥပဒိတရဲ့မိတ်ဆွေကောလိတာကဥပဒိတကပရပိုက်အရန်ပရပိုက်ကြောင်းနဲ့ဝင်လာတာအပေါ့ပါတဲ့ရမဝင်လာတာလှမ်းပြီးမြင်တယ်မြင်တော့အောင်းမိတယ်အမငါမိတ်ဆွေဒီကနေ့တက်ထူးရပါလားဘယ်လိုများမြင်လို့ဟဲအရင်ကဆိုလို့ရှိရင်တောင်ကြီးတွေနဲ့ပလုံးတွေနဲ့တဘိုးကြီးတွေနဲ့ထမ်းပြီးကိုယုတ်ကာယနဲ့လာလဲတော့တုတ်တုတ်သွားလဲတုတ်တုတ်ခိုးကြည့်ဒီကြည့်နေမလားဒီနေ့လာတာအဲဘယ်မှမကြည့်ဘူးအိန္ဒြေလေးနဲ့မျက်လွှာချပြီးတော့ရှုမှတ်လာမှာပေါ့အနည်းဆုံးဘယ်လန့်နဲ့ညာလန့်နဲ့တော့ရှုမှတ်မှာပေါ့အဲ့လိုတည်ကြည်ငြိမ်တဲ့အိန္ဒြေသူ့မိတ်ဆွေကောလိနမြင်ရတော့အနာရောက်တာနဲ့ပြောတယ်မိတ်ဆွေဥပဒိတာတင်ဒီနေ့တိတ်ထူကြတယ်တင့်ကြည့်ရတာကိုငါချင်းစိတ်ငြိမ်းချမ်းလိုက်တာချမ်းသာလိုက်တာတင်တော့ဒီနေ့တရားသူများရလာလားမသိဘူးဆိုတော့ဥပဒိတာကဝမ်းသာတာပေါ့ဘာကြောင့်လဲဆိုတော့ကိုရတဲ့တရားကိုရအချစ်ဆုံးမိတ်ဆွေကိုမျှပေးရတော့မှာကိုကပြောတော့မပြောရသေးဘူးသူကတောင်းနေပြီမဟုတ်လားအဲအဲ့ဒီတော့သူကပြောပြတယ်အကုန်အစင်ပြောပြတော့အဲ့ဒီတရား ျွန်ုပ်လည်းမျှပါအောင်ကောလိတာကသူမိတ်ဆိုရဒီနေ့မှဒီတရားပြောပြတော့ကောလိတာလည်းပဲတရားသိပြီးသောတာပန်ဖြစ်သွားတယ်သူရဲ့မိတ်ဆွေစီကတဆင်ရတဲ့တရားဒါနဲ့နှစ်ပါးသောတာပတိမဉ္ဇဉ်ဘုံဉ္ဇဉ်ရကြပြီဆိုတော့အထက်မဉ္ဇဉ်တွေလည်းရှိသေးတယ်ဆိုတာသိတာပေါ့ဒီလောက်ဒီမဉ္ဇဉ်ဘုံဉ္ဇဉ်ရရမယ်ပထမအောက်မဉ္ဇဉ်ဘုံဉ္ဇဉ်ရရမယ်သရွတ်တဏ္ဍမှာယုံမတန်တရားဆိုတဲ့ဝိသိကိစ္စလည်းမရှိတော့ဘူးပုဂ္ဂိုလ်သတ္တဝါငါဆိုတဲ့အတ္တဒိဋ္ဌိသက္ကာဒိဋ္ဌိလည်းမရှိတော့အဲ့ဒါသူတို့သိတော့ဒိဋ္ဌိပိုးပြီးတော့ထက်မြက်တဲ့သိတဲ့တရားရှိရအောင်မယ်လို့သူတို့သဘောပေါက်တယ်အဲ့ဒါနဲ့နှစ်ပါးတိုင်ပင်ပြီးတော့မြတ်စွာဘုရားစီသွားကြတယ်အဲမသွားခင်လေအာသူတို့တော့တိတိကျကျဆုံးပြလိုက်ပြီတို့ဆရာအစစ်မှန်တွေ့ပြီတရားအစစ်မှန်တွေ့ပြီအဲ့ဒါတို့ရဲ့ဆရာကြီးတိမ့်စီတိတ်ရှိဆရာကြီးကတို့အင်မတန်ကျေးဇူးများတယ်သူတရားမှားနေပေမဲ့လို့သူ့ကိုအင်မတန်စောင့်ရှောက်တယ်ဒါကြောင့်မလို့သူ့လည်းပဲဒီအမှားကလွတ်ပြီးတော့အမှန်ကိုရောက်ပြီးသူလည်းတရားသိမယ်ဆိုလို့ရှိရင်တို့ကျေးဇူးဆရာရောက်တယ်နှစ်ပါးသဘောပေါက်တာ ਨੇ တိုင်မင်းပြီးတော့ဆရာကြီးစီသွားတယ်သူတို့ဆရာကြီးကဘယ်သူလဲတော့သိင်းစီတဲ့ဟုတ်ကဲ့လားသိင်းစီတဲ့ဘုန်းကြီးတို့တော့ဒီသိင်းစီဆိုတဲ့စကားလုံးရှစ်နှစ်သားတွေကနှုတ်ထဲစိတ်ထဲရောက်နေတာဘာကြောင့်လဲဆိုတော့ရှစ်နှစ်သားတွေကစာရီသိပ်ဖတ်တာအဲဒါကြောင့်ဓမ္မရဝတ္ထုတော်ကြီးဆိုတာအဲရှစ်နှစ်သားအကုန်ဖတ်တာဓမ္မပရဝတ္ထုတော်950လို့မှတ်နိုင်ရန်ဆိုရင်တို့ဆိုတာအဲဒါ72နှစ်73နှစ်သားအတွင်းမှာပဲအကုန်ကုန်တာပဲငငယ်ဆိုတော့မှတ်ကလည်းမှတ်မိတယ်အဲ့ဒီကလေးကဒီသိန်းသီးကြီးဟာခေါင်းနဲ့ရောက်တယ်ညဆရာကြီးစီသွားပြီးတော့အကျိုးအကြောင်းပြောတဲ့ဆရာကြီးကျွန်ုပ်တို့တော့ဆရာမှန်တရားမှန်တွေ့ခဲ့ပြီဒါကြောင့်မလို့တရားမှန်တယ်ဆရာကြီးတရားတွေမှားနေပါတယ်ဒါကြောင့်ဆရာကြီးလည်းလိုက်ခဲ့ပါကိုရမမြတ်စွာဘုရားစီသွားတပည့်ခံကြည့်ကြညာအောင်သိင်းစီလဲသူကဆရာကြီးမှလုံနေတဲ့နောက်တလောက်ဆိုသူလဲလူပါပဲသိတာပေါ့ဘယ်လိုလဲဆိုတော့ဒီနှစ်ယောက်ရဲ့ပြောပုံဆိုပုံနဲ့အိန္ဒြေသိခါတွေ့တယ်啊ဒီကောင်နေတော့တရားမှန်သိပြီလို့သူမမှန်းနိုင်ဘူးလားမှန်းနိုင်တယ်မှန်းနိုင်တယ်မှန်းနိုင်တော့သူကအမင်းတို့အမားတွေသွားလုံနေကွာလို့ဒီလိုမပြောဘူးဘယ်လိုပြောလဲလို့ဆိုတော့ဧကွယ်မင်းတို့အမှန်တွေ့လားမှန်တဲ့ဆရာစီသွားကြပေါ့ငါတော့မလိုက်နိုင်ဘူးဘာကြောင့်လဲဆိုတော့ငါရေတဲဥဘဝကရေလောင်းဥဘဝငါမရောက်အရောက်မခံနိုင်ဘူးဘာတဲ့ရေတဲဥဘဝကနေပြီးရေလောင်းဥဘဝကိုအရောက်မခံနိုင်ဘူးတဲ့ဘာပြောတာလဲငါဆရာကြီးတဆူလုံနေပြီးတော့အခုမှငါသူများထာတပည့်မခံနိုင်တော့ဘူးကွာဒီတော့ဟိုနှစ်ပါးကပြောတယ်နေရာကဆရာကြီးဆရာကြီးတရားတွေမှားတော့နောက်ကြတော့တပည့်တွေကလည်းအမှန်သိလို့ရှိရင်ဘောဓမမြတ်စွာဘုရားစီရောက်ကြကိုရောက်ကုန်ညမှာပဲအဲဆရာကြီးစီဘယ်သူမှကြမှာမဟုတ်ဘူးအဲ့တော့ကျွန်ုပ်တို့နဲ့အတူကြွပါယေရှုဆက်ခြင်းလို့ဒီတော့သိသိရမေးတယ်အေးငါမေးပါဦးမယ်ကွယ်မင်းတို့မှန်တဲ့အတိုင်းသဘောရတဲ့အတိုင်းဖြေစားလောကမှာလူနှုံတွေများသလားလူတော်တွေများသလားပါဠိကတော့လူမိုက်လို့အဲလိုဘာသာပြန်တယ်လူမိုက်တွေများသလ